ကစားကမ်းမြောင်ဒေသမှာဒီစစ်ပွဲအလွန်ပါလက်စတိုင်းနိုင်ငံတည်ထောင်ရေးနဲ့ပတ်သက်လို့အစ္စရေးနဲ့အမေရိကန်ကြားမှာသဘောထားကွဲလွဲမှုတွေဖြစ်နေပါတယ်။ဂါဇာစစ်ပွဲလွန်ကာလကြာရင်ပါလက်စတိုင်းနိုင်ငံတည်ထောင်မဲ့အစီအစဉ်ကိုသူ့အနေနဲ့ဆန့်ကျင်ကတုတ်ကွက်တဲ့အကြောင်းအမေရိကန်ကိုအသိပေးခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်မန်နာတန်ယာဟုကပြောကြားပါတယ်။ဒါပေမဲ့ပါလက်စတိုင်းနိုင်ငံမတည်ထောင်ဘဲနဲ့အရှေ့လယ်ပိုင်းဒေသရေရှည်လုံခြုံရေးနဲ့ဂါဇာပြည်နယ်တိုက်ဆောက်ရေးစိန်ခေါ်မှုတွေကိုဘလို့မှဖြေရှင်းနိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရMatthew Miller ကအခြားသာပေးနေတော့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်
။ Without a tangible path to the establishment of a Palestinian state, there are no other partners in the region.
ပါလက်စတိုင်းနိုင်ငံတည်ထောင်နိုင်မဲ့လက်တွေ့အစီအစဉ်တွေမရှိရင်ဂါဇာပြည်နယ်တိုက်ဆောက်ရေးကိုဒေသရင်းဘယ်မိတ်ဖက်နိုင်ငံကမှကူညီမှာမဟုတ်တယ်လို့အစ္စရေးရေရှည်လုံခြုံရေးအတွက်ဒေသရင်းဘယ်နိုင်ငံကမှအစ္စရေးနဲ့ပူးပေါင်းကူညီမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ဂျာယီဌာနပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။ဒါဟာလက်တွေ့အခြေအနေဖြစ်ပြီးတော့အမေရိကန်ကဖိအားပေးနေတာမဟုတ်ဘူးလို့ပြောခွင့်ရမက်သျူးမီလာကထောက်ပြသွားပါတယ်။အစ္စရေးမှာလူပေါင်း1400ထက်မနည်းသေဆုံးပြီး200ကျော်တစားကံဖြစ်ဖမ်းဆီးခံသွားရတဲ့ဟမတ်စ်စစ်သွေးကြွရဲ့တိုက်ခိုက်မှုနောက်ပိုင်းအမေရိကန်အစိုးရကအစ္စရေးဘက်ကရပ်တည်ခဲ့ပါတယ်။ဟမတ်စ်စစ်သွေးကြွအဖွဲ့ကိုအမြင့်ပြတ်ချင်းမုံမယ်လို့ဆိုပြီးအစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုအတွင်းမှာပါလက်စတိုင်းပြည်သူတွေသေဆုံးနေတဲ့အပေါ်အမေရိကန်အစိုးရကအစ္စရေးကိုတတိပေးခဲ့တာရှိပေမဲ့မဟာမိတ်နိုင်ငံကြား၃လအတွင်းထင်သာမြင်သာသဘောထားကွဲမှုကအခုမှဖြစ်တယ်လို့အကြေခတ်တွေကတုံ့သက်ကြပါတယ်။ပါလက်စတိုင်းနိုင်ငံတည်ထောင်နိုင်မဲ့လက်တွေ့ဆောင်ရွက်မှုရှိမှသာဂါဇာပြည်နယ်တိဆောက်ရေးနဲ့ပါလက်စတိုင်းဥဆောင်တဲ့အစိုးရဂါဇာမှာအုပ်ချုပ်နိုင်ရေးပါဝင်ကူညီမယ်လို့ဒေတာရင်းကအာရဗ်နိုင်ငံတွေကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုကတိပြုထားတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့ပါတယ်ရှင်။